ကော့ဆိုဗိုနိုင်ငံသမရဟောင်းနဲ့ကော့ဆိုဗိုလူမျိုးရေးတပ်ကထိတ်တန့်အရာရှိ၃ယောက်တို့ကိုစစ်ရာဇဝတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့နယ်သာလန်နိုင်ငံသဟိတ်မြို့တရားရုံးမှာဒီကနေ့စတင်ကြားနာပါတယ်။ဆာဗီးယားနိုင်ငံကနေကော့ဆိုဗိုနိုင်ငံလွတ်လပ်ရေးအတွက်လူသားမှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့2020ပြည့်နှစ်မှာသမရယာဒူကအနားယူသွားတဲ့ကော့ဆိုဗိုနိုင်ငံသမရဟောင်းဟာရှင်တာချီကိုစစ်ဆေးနေတာဖြစ်ပါတယ်
။ Nuk do të lejoj në asnjë rrethon
që para ju do të jeni apo swaçet dia အခြေမြစ်မရှိပါဘူး။အဲ့ဒီအတွက်ကျွန်တော်အပြစ်မရှိပါဘူးလို့ပြောဆိုသွားတာပါ။သမရဟောင်းတာချီကိုထောက်ခံတဲ့ပြည်သူထောင်ထဲချီကမနစ်တနင်္ဂနွေနေ့တုန်းကလမ်းမော်အတွက်ဆန္ဒပြကြပါတယ်။1998ခုနှစ်ကနေ1999စက်တင်ဘာလအထိကော့ဆိုဗိုနဲ့အယ်ဘေးနီးယားမြောက်ပိုင်းတစ်လျှောက်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲထားတဲ့ပြစ်မှုတွေကြောင့်သမရဟောင်းတာချီနဲ့အတူတခြား၃ယောက်ကိုစတင်စစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ